မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းလီလိုက်စီစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကမ္ဘာကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာလက်ရှိအစိုးရအသစ်လက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရည်တည်ချက်နောက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးအခြေအနေကိုသုံးသပ်ဆွေးနွေးမှာပါဘာကြောင့်လဲဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြာဆိုရှင်ဒီကုလသမဂ္ဂထွေထွေညီလာခံမှာအခုလာမယ့်ဗုဒ္ဓဦးနေ့စက်တင်ဘာလ27ရက်နေ့မှာမိကုံပြောကြားမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီအမျိုးသားပြည်နယ်တည်မြဲရေးနဲ့လူခွင့်အခြေအနေတိုးတက်ဖို့အတွက်ကုလသမဂ္ဂအနေနဲ့ကနှစ်ပေါင်းများစွာကြောင်တိုက်တွန်းလာတာပါ။ဒါကြောင့်မလို့ကုလသမဂ္ဂရဲ့ကျူးပန်းချက်တွေကအခုချိန်မှာတကယ်ပဲအရာရောက်လာပြီလား။နောက်ဒေါ်ဆန်းစုကြည်ရဲ့လက်ထက်ဒီကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိမလဲ။ဒါတွေကိုကျွန်တော်တို့တုံ့သက်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်သိန်းနီဦးပါ။မတ်သိန်းနီဦးကဆိုလို့ရှိရင် free thinker ဖြစ်ပါတယ်။ CSU Foreign အဖွဲ့ဝင်တူဖြစ်ပါတယ်။နောက်တူကတော့ကိုဘူကြီးဖြစ်ပါတယ်။ကိုဘူကြီးကတော့နိုင်ငံရေးကျင်းသားများကကူညီဆောက်ရှောက်ရေးတင်မြန်မာနိုင်ငံရဲ့တွဲပတ်တွင်မှုဖြစ်ပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးမတ်သိန်းနီဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်သိန်းနီဦးကြားပါလား
။ဟုတ်ကဲ့ရှင်။မတ်သိန်းပါ
တယ်။ဟုတ်ကဲ့ခုနကပြောလို့ပါအခုဒေါ်ဆန်းစုကြည်ကလာမယ့်ဗုဒ္ဓဦးနေ့မှာကုလသမဂ္ဂမှာမိကုံပြောကြားမှာဖြစ်ပါတယ်။ကုလသမဂ္ဂပြောမှဆိုရှင်ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တခြားလုံးမှာမျိုးသားပြည်နယ်တင်မြင်ရင်းနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်ကြိုးစားတိုက်တွန်းခဲ့တာတွေဆောင်ရွက်ခဲ့တာတွေရှိပါတယ်။ဆုံးဖြတ်ချက်ချခဲ့တာတွေရှိပါတယ်ခင်ဗျာ။အဲ့တော့အခုအစိုးရအသစ်ကာလမှာအစိုးရအသစ်လက်ထက်မှာကုလသမဂ္ဂရဲ့အနေအထားကအရင်အစိုးရနဲ့မတူပြောင်းလဲလာပြီလားအရင်သဘောထားတိုင်းမရတာဘလို့များတုံ့တက်မိပါလဲမတ်တမီဦ
းဟုတ်ကဲ့ရှင်ကျွန်တော်တို့ဒီဟိုကုလသမဂ္ဂအနေနဲ့ကတော့ပေါ့နော်သူကဒီဟိုခြေလုံးကလူခွင့်ကြီးပြေဝါဖို့မြင့်တင်တဲ့ကိစ္စတွေကိုလို့ဆောင်ရွက်ခဲ့ပါတယ်ဒီတစ်ချိန်ဒီငင်းချင်းလေးကိစ္စဆိုင်ရာတွေ impurity ကိစ္စဆိုင်ရာတွေမှာဆိုတော့ဒီလိုဟိုတော်တော်လေးရပ်တည်ပြီးခဲ့ပါတယ်ဒါပေမဲ့အစိုးရအဖြစ်ကြောင်းလေးအချိန်မှာတော့တို့ကလည်းအစိုးရဖြစ်တဲ့ဟိုမျှမှန်းချက်ကြီးပုံရတယ်ရှိပြီးတော့အစိုးရဖြစ်ကိုဘာများလုပ်မလဲစောင့်ကြည့်ပြီးရဲဆိုပြီးတော့မှဟိုအရေးအစိုးရတော့ဒီလောက်ပေါ့နော်ဟိုစက်တဲဝင်ဝင်တတိပေးတာတွေဟိုစောင့်ဆက်ကြည့်ရှုပေးတာတို့ပေါ့နော်ဟိုဘာလို့ဟိုနည်းနည်းရှင်းလျှော့ပေးခဲ့တဲ့ဒီကအကမြင်မိပါတယ်ဒါပေမဲ့ကျွန်တော်တို့ FCS ကိုဖယ်ရတယ်မှာလေဟိုဆွေးနွေးဖြစ်တာလေးရှိပါတယ်အခုဒီမြန်မာနိုင်ငံရဲ့အကြောင်းလေးဟာဟိုတကယ်ကို transition ကာလကိုရောက်နေတယ်ဒီချိန်မှာအကုန်လုံးကအဆန်းရှိတဲ့ပြလို့မှန်ကန်ကြောင်းဒီတရားမျှတမှုတွေကိုပြလို့အကောင်းဆုံးအချိန်ကာလတည်းပေါ့နော်ဆိုတော့ခုနကတည်းကကအချိန်လုံးသူဟိုနမူနာတန်နမူနာပြခဲ့တဲ့ guideline တွေ principle တွေကို25မိနစ်လုံးသူတိစောက်ခဲ့တဲ့အရေးချင်းတွေကိုဒီချိန်မှာဟိုတိတိယောက်ယောက်ကအသုံးချပြီးဆိုရင်ကျမတို့မြန်မာနိုင်ငံရဲ့ကြားနေခြင်းဟာအင်ဂျင်ကိုအကောင်းဆုံးမယ်လို့ကျမတို့ကလည်းမျှော်လင့်နေကြတာပေါ့နော်အထူးသဖြင့်ဒီလိုရင်းနှီးဖြစ်စဉ်ကာလတစ်လျှောက်မှာဟိုစစ်မှတ်ဖြစ်သွားတဲ့ဒေသတွေမှာကိုအရပ်ရပ်ဖြစ်စီလေးနဲ့ဒီလူလူအပေါ်မှာရှိခဲ့တဲ့အကြမ်းဖက်မှုကိစ္စတွေပေါ့နော်စစ်တပ်ထက်ကအကြမ်းဖက်တဲ့ကိစ္စတွေဒါတွေကိုလူ့ပြည်ရေးဆိုင်ဒီလိုမျိုးနေနေဖြစ်စီမှာဖြစ်ပြီးဆွေးနွေးဖို့လို့ဆိုတာအင်တာနက်ရေးတည်နေပါတယ်ဒီ implementation ကို justice ကိုပြန်ရဖို့လို့ရှင်းအားဖြင့်လည်းကျွန်တော်တို့တဦးနဲ့တဦးတိုင်းသားတွေကြားမှာရှိခဲ့တဲ့အထင်မြင်ရမှမှုတွေမယုံကြည်မှုတွေကိုပြန်တည်ဆောက်နိုင်မှာဖြစ်ပါတယ
်ဟုတ်က
ဲ့ဒါကြောင့်ဒီချိန်မှာတော့စာလုံးတော်ကိုအရင်မျှော်လင့်နေပါတယ်ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာပံ့ပိုးမှုဆက်နေချာကျွန်တော်တို့လိုအပ်နေပါတယ်ရှင်
ဟုတ်ကဲ့ခုနကမတ်သိန်းနီဦးပြောသွားတယ်ဒီမှာ impunity issue ပါဒီအရင်တုန်းကလူခွင့်ရေးချိုးဖောက်ခဲ့တဲ့လူတွေကတာဝန်ရှိတဲ့လူတွေကင်းလွတ်ခွင့်ရနေတဲ့အခြေအနေပေါ့ကုလသမဂ္ဂတစ်ချောင်းလုံးတိုက်တွန်းတာပါဒါပေမဲ့လက်ရှိအစိုးရမှာရောဒီ policy ရှိရလားဗျမြင်ရတာမြင်ရတော့
အခုချီတော့ဟိုတိတိကျကျမမြင်ရသေးဘူးရှင်ဟိုမမြင်ရသေးတဲ့အချိန်ကိုဆိုတော့နိုင်ငံတော်တိုင်းနိုင်ငံရဲ့မိန့်မိုးကြီးရောပေါ့နော်ဟိုတမရမိန့်မိုးကြီးရဒီကုလသမဂ္ဂမှာစီးပွားရေးဟိုသူတို့အပြင်မှာပြောတဲ့ဟာတွေရဟိုကျမတို့ကစောင့်ကြည့်ပြီးကောင်းချီးပေးရရင်တော့ဟိုနောက်တောင်းမပြန်ကြီးတို့ဟိုစစ်တပ်ကိုဟို EC ပေါ့နော်စစ်တပ်တပ်ကြီးကြီးတို့ဟိုစီးပွားရေးတိုးတက်မှာစစ်တပ်ကိုဆွေးဆောင်နေနေဆရာမျိုးတို့ဆိုတာတွေကအရင်ကိုဟိုဟိုပြောပြောင်းတဲ့သဘောထားကိုတအားပြနေပါလေဟိုကျမတမက်ကြပြီးတော့စီစီနေဆိုရင်တကူတိတ်ကြီးကျမတို့မသိရဘူးရှိပါတ
ော့
အဲ့ဒါတည်းကျွန်တော်သိနေသိနေနေပါလေ
ဟုတ်ကဲ့မတ်သိန်းနီဦးလေလိုင်းပေါ်မှာခဏနေပြပါခင်ဗျာကျွန်တော်ကိုဘူကြီးကိုဖိတ်ခေါ်ချင်ပါလေကိုဘူကြီးကြားပါလားခင်ဗျာဟယ်လိုကိုဘူကြီးကြားပါလား
ပါတယ
်ကိုဘူကြီးဟုတ်ကဲ့ခုနကတော့မတ်သိန်းနီဦးဆွေးနွေးထားတဲ့ချက်ပေါ့ကျွန်တော်မေးချင်တာတခုကဒေါန်ဆန်းစုကြည်အခုအနောက်နိုင်ငံတွေအမေရိကန်ကောဥရောပကောခီးထွက်ပါတယ်အခုဆိုရင်ကုလသမဂ္ဂရောက်နေပါပြီတော့သူထွက်သွားတဲ့ချောင်းလုံးမှာသူအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာအမေရိကန်ကလည်းအခုဆိုဆန်ရှင်တွေအလုံးတော်များများရုပ်သိမ်းဖို့ပြင်နေပါပြီနောက်တစ်ဖက်ကဥရောပဆိုလည်းသူတို့ဘက်ကပို့ပြီးတော့ရင်းနှီးနှီးဆက်ဆက်ဆံမှုအတွက်ပြင်နေပါပြီအဲ့တော့ဆိုလိုတာကတစ်ချိန်တုန်းကမြန်မာစိုးရကို မြန်မာနိုင်ငံကိုသူတို့ PR ဇုံတရားပေးမှုတွေကရှော့ချလိုက်တဲ့ပုံစံဖြစ်သွားကုလသမဂ္ဂအဘက်မှာကောအလားတူမြန်မာနိုင်ငံနဲ့ပတ်သက်လို့အရင်တော့ရှိနေတဲ့ PR တွေညော့သွားမလားအခုအနေထားဘယ်လိုသုံးသပ်မိပါလဲ
ကုလသမဂ္ဂဆိုတာကဒီနိုင်ငံတကာရဲ့ခေါင်းဆောင်တွေပူးပေါင်းပြီးဖွဲ့စည်းကြတဲ့အဖွဲ့ဖြစ်ပါလေကျွန်တော်တို့ကျွန်တော်ဒီကိစ္စကိုသတိမြင်ရမယ်တစ်ခုကအရင်တော့ကုလသမဂ္ဂမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ PR တွေပေးဖို့လှုံ့ဆော်နေတယ်ဆိုတော့ကလည်းဥပမာဥရောပသမဂ္ဂပေါ့ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမချက်တွေကိုအကြမ်းရည်ရှိတယ်အကြမ်းရည်ပြီးတဲ့အခါမှာအမေရိကန်အစိုးရနဲ့ညှိတယ်ညှိပြီးတဲ့အခါမှာအမေရိကန်အစိုးရလည်းသဘောတူပြီးဆိုလို့ရှိရင်တခြားဒီနိုင်ငံတွေနဲ့ဆက်ပြီးညှိရပါတယ်နောက်ပြီးဆုံးအချိန်ကတော့မြန်မာနိုင်ငံမြန်မာအစိုးရနဲ့ညှိရတဲ့အခြေအနေမျိုးတွေရှိပါတယ်ဒါတော့ဒီကုလသမဂ္ဂကလည်းလုံးလုံးဆင်ပါနော်ဆိုတော့အခုတော့ကျွန်တော်တို့ကြားထားသမျှကတော့ဥရောပသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချလိုက်ရှိတဲ့တတိယကော်မတီပေါ့အဲဒီတတိယကော်မတီကမြန်မာနိုင်ငံလူ့ကိုယ်ရေးချိန်နဲ့ပတ်သက်ပြီးတော့တိုးတက်လာတဲ့အရေးအယံတွေတွေ့နေတဲ့အတွက်သူကဒီမြစ်ကိုမတင်တော့ဘူးဆိုပြီးတော့သူတို့ကပြောထုတ်ပြောလာတာရှိပါတယ်ရှိတဲ့အတွက်ဟိုကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ PR ပေးမှုတွေကရောချသွားမယ်လို့တော့ကျွန်တော်တို့အကြမ်းကြီးခံမှန်းလို့ရပါတယ်ဒါပေမဲ့ဒီအမေရိကန်အစိုးရရဲ့ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားကိုဘယ်လိုရှိမလဲဆိုပြီးမေးကြည့်တဲ့အခါမှာတော့သူတို့ဘက်ကဆွေးနွေးနေတော့မယ်ဆိုပြီးကျွန်တော်တို့တော်ကြတာရှိပါတယ်။ဒါပေမဲ့တရားတော်ကတော့တကယ်တကြည်ကော်မတီမှာတင်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမချက်တွေကိုဥရောပသမဂ္ဂကမတင်တော့ဘူးဆိုလို့ရှိရင်ဒီဆုံးမချက်ကကျွန်တော်တို့ကမချတော့မယ့်အနေအထားမျိုးကိုတော့ရှိတယ်လို့ကျွန်တော်တို့ကမန်းလို့ရပါတယ
်။ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook မှာတော်ရှင်တူမှတ်ချက်ရေးပါတယ်နီဆိုရတော်ရှင်မှာသူကတော့အဲ့မှာရည်ထားလေကျွန်တော်တို့ဖတ်ပြအောင်မယ်နှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂထူရင်ညီလာခံကော်မတီစည်းဝေးတွေမှာတဲ့ EU ဥရောပသမဂ္ဂကဥဆောင်ပြီးတော့မြန်မာနိုင်ငံရဲ့လူခွင့်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုတင်သွင်းဆွေးနွေးလေးရှိပါတယ်အခုနှစ်မြန်မာနိုင်ငံပေါ်မှာဆုံးဖြတ်ချက်တွေဆက်မချနိုင်ရင်တော့မြန်မာနိုင်ငံမှာလူခွင့်တိုးတက်အောင်ကြိုးပမ်းအားထုတ်မှုတွေကိုအားလျော့စေလိမ့်မယ်လို့ဥရောပမြန်မာကွန်ရက်ကဝေဖန်ထောက်ပြပါတယ်ဆိုပြီးတော့အဲတရင်ကိုသူပြန်ရေးထားတာထင်ပါတယ်သူကရေးထားထားပါတယ်အဲ့တော့အဲ့ဒါနဲ့တစ်ဆက်တည်းကျွန်တော်ကုဘူကြီးကိုမေးလိုက်ချင်ပါတယ်ခုနသူရေးထားတယ်လို့ပဲအဲ့လိုမျိုးမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂဆုံးဖြတ်ချက်တွေဆက်ပြီးတော့မချနိုင်ဘူးဆိုရင်မြန်မာနိုင်ငံလူခွင့်ချင်းတွေကတိုးတက်ဖို့ကြိုးပမ်းအားထုတ်မှုတွေအားလျော့စေလိမ့်မယ်လို့ဝေဖန်မှုအဲ့ဒါမှန်ပါသလား
ဟုတ်နှစ်ခုတော့ရှိတာပေါ့ဒီကျွန်တော်တို့အရင်ဆုံးကမြန်မာနိုင်ငံအတွင်းမှာဘာမှမလုပ်နိုင်တဲ့အချိန်မှာကျွန်တော်တို့ကနိုင်ငံက PR တွေကိုပို့ပြီးတော့ဟိုအားကိုးရတယ်ပို့ပြီးတော့အဲ့ပုံမှာပို့ပြီးတော့လုပ်ရတာရှိတယ်အခုချိန်ကတော့ဒီနိုင်ငံတော်အတိုင်းပင်ပုံကိုဖြစ်တဲ့တော်ဆန်းစုကြည်ကိုရင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုမချဖို့လို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆန့်ရှင်းတွေကိုရုပ်သိမ်းပေးဖို့ဆိုပြီးတိုးဆိုနေတဲ့အခါမှာနိုင်ငံတကာတို့တော်ဆန်းစုကြည်ရဲ့စကားကိုနားထောင်တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့ထဲမှာမြန်မာနိုင်ငံနဲ့ဖြစ်နေတဲ့လူ့ကိုယ်ရေးချိုးဖောက်မှုတွေကယနေ့အချိန်ကြီးကတော်တော်ဆူဆူပေါင်းဖြစ်နေသေးပါ။ဆိုတော့အဲ့ဒီအခါကျတော့ဒီနိုင်ငံတော်ရဲ့အတိုင်းအမြံပုံပေါ်မှာတော့ပို့ပြီးတော့လုံးကျေးရတာဝန်ရှိသွားတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့အခုဆိုတဲ့အခါကျတော့မြန်မာနိုင်ငံအတွင်းထဲမှာပဲမြန်မာနိုင်ငံရဲ့ပြဿနာတွေကိုမြန်မာပြည်အချင်းချင်းစုပြီးတော့ဖြေရှင်းနိုင်တယ်ဆိုရင်တော့ဒါအကောင်းဆုံးပါ။အရင်တော့ဖြေရှင်းနိုင်ခွင့်မရှိတဲ့အခါကျတော့ဒီနိုင်ငံတကာရဲ့အကူအညီတွေကိုကျွန်တော်တို့ယူနေရတာပါ။အခုလိုမျိုးနိုင်ငံတော်အတိုင်းပညာရဲ့ဆုံးဖြတ်ချက်ကနိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေကိုမြန်မာပြည်အချင်းချင်းစည်းကြကြသူ့ဆောင်ဆွေးနွေးနိုင်တဲ့အခြေအနေတွေဖြစ်အောင်တော့နိုင်ငံတော်ရဲ့အတိုင်းပညာပုံကပံ့ပိုးပေးနိုင်မယ်ဆိုရင်တော့ဒါမြန်မာနိုင်ငံအတွက်ကုန်သိက္ခာတက်စရာတစ်ခုဖြစ်သလိုပြဿနာတွေကိုပုံပြီးပြေလည်စေနိုင်မယ့်နည်းလမ်းတွေဖြစ်ပါတယ်။အဲဒီအတွက်ကျွန်တော်တို့ကတော့ဒီအခြေအနေပေါ်မှာနိုင်ငံတော်အတိုင်းပညာပုံကဘလို့နည်းလမ်းတွေနဲ့ဆက်ပြီးအလုပ်လုပ်မလဲ။ကျွန်တော်တို့ကလည်းနိုင်ငံတော်အတိုင်းပညာပုံကခိုင်းစီလာတဲ့ကိစ္စတွေကိုကျွန်တော်တို့ကဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတော့ကျွန်တော်တို့စဉ်းစားနေပါတယ်။အဲလိုပူးပေါင်းဆောင်ရွက်ခြင်းအားဖြင့်တိုင်းပြည်ရဲ့ပြဿနာတွေကိုပုံပြီးပြည်ထောင်စေပို့လေပြည်ပုံပြီးပြည်ထောင်စေမှာပါ
။ကျွန်တော်တက်ဆက်တဲ့ကုဘူကြီးကိုမေးချင်ပါတယ်။အခုဒေါ်ဆန်းစုကြည် NLD ဥဆောင်တဲ့အစိုးရတက်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်ချင်းတွေကအရင်ကာလတည်းဆိုင်ရင်တိုးတက်လာလားတက်နေလားနောက်ဆုတ်သွားလားဘယ်လိုအနေအထားမျိုးသုံးသပ်နိုင်ပါလဲ
။အခုကတော့ကျွန်တော်မြန်မာနိုင်ငံမှာရည်ရွယ်မှုတွေကလည်းတိုးပေါ်လာတာရှိပါတယ်။အဲ့လိုပဲနိုင်ငံရေးအခြေအနေသက်သေကလည်းဆက်ပြီးရှိနေတော့ပဲဒီလိုအချိန်ကလည်းဆက်ပြီးတော့တဖြည်းဖြည်းနဲ့တိုးတက်လာဟိုတိုးပေါ်လာတယ်ရှိပါတယ်။ဒါမျိုးကြည့်ရပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာလူ့ကိုယ်ရေးအခြေအနေကတိုးတက်လာတာမျိုးတော့မရှိသေးဘူးလို့ကျွန်တော်တို့ခံမှန်းလို့ရပါတယ
်။ဟုတ်ကဲ့မတ်တိန်နီဦးအမြင်နဲ့သိချင်ပါတယ်ခင်ဗျာလူ့ကိုယ်ရေးအခြေအနေကအစိုးရတက်လက်ထက်မှာဘယ်လိုများသုံးသပ်မိပါလဲ
။ဟုတ်ကဲ့ဆရာဟိုမတိုးတိုးတက်မှုပုံလည်းမမြင်ရသေးပါဘူး။နောက်တစ်ခုကတိုးတက်ဖို့ကောင်းနိုင်ပြီရှိပါတယ်စူးစမ်းလုံဆောင်ပြီပါတယ်ဆိုတော့ဟိုအစိုးရရဲ့လုံဆောင်မှုကြီးပေါ့နော်ဒါဒီအစိုးရလုံဆောင်မှုပေါ်မှာဟိုမျိုးလေးချက်ပေါ့လူခွင့်ရေးရှိနေတော့တိုးတက်လာနိုင်ပါလားဒီဟာလေးကဂရန်တီဖြစ်နိုင်ပါလားဆိုတော့အရေးယောင်မျိုးလေးကျမတို့မတွေ့ရသေးဘူးရှင်ပုံစံလေးလေးပြောရရင်တော့လေအဲ တော့တချို့တော့အမှုတွေမှာဆိုရင်ဥပမာအခုအများစုဖြစ်လာတာကတန်ငယ်တကယ်မှုတွေပေါ့နော်အဲ့ဒါလည်းမျိုးရည်များစုဖြစ်လာတယ်။ဟိုနောက်ပြီးတော့တင်းရဲ့မတည်မှုအဖြစ်ကို domestic violence အများစုဖြစ်လာတယ်။ဒါကသနာပနာခြင်းမှာကိုဒီရဲတဲ့မှတ်တမ်းပေါ့နော်။ရဲ police case မှာကိုဟိုတိုးတက်မှုတွေအားများလာတာကိုရဲခံနာတွေကလည်းပြောနေပါတယ်။ဒါပေမဲ့အဲ့ညာလည်းလိုအပ်တဲ့ဥပဒေချင်းကြီးပေါ့နော်။ဟိုလိုအပ်တဲ့အရေးယူဆောင်ရွက်ချင်းတို့ကိုဟိုတစ်စက်ကလေးဟိုသူတော်မှဒါကမှကိုမထက်သေးဘူးပေါ့နော်။အဲ့လိုမျိုးနှစ်တော်ကိုယ်စားလှယ်တွေကလည်းဟိုတခြားသောအရေးကိစ္စတွေကိုလည်းစဉ်းစားနေတယ်။သူတို့စဉ်းစားချက်တွေထဲမှာလူခွင့်ရေးရှုထောင့်ကနေဖြည့်ရှင်းရနေရဆိုတဲ့အချက်အဲ့ရှုထောင့်ကနေတင်ပြတာလည်းဆိုတဲ့အစိုးရချက်တွေလည်းကျွန်တော်တို့တခါမှမတွေ့ရသေးဘူးပေါ့နော်။ဆိုတော့ဆိုရပါကဒီကာလလှုပ်ရှားမှုဟိုဒီလှုပ်ဆောင်ချက်တွေမှာလူခွင့်ရေးတိုးတက်အောင်ကြိုးပမ်းလာရဆိုတဲ့ဟိုအာမခံချက်မျိုးကိုကျွန်တော်တို့မမြင်ရသေးဘူးရှင
်။ဟုတ်ကဲ့ခင်ဗျာ။
ဆိုရတာကတော့ဆိုးဆိုးနေပါတယ်ရှင်
။ဟုတ်ကဲ့မတ်တေနီဦးရောကိုပိုကြီးရောလီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တို့ရှင်သူကိုလှည့်ပေးခြင်းပါတယ်။အရင်ဆုံးအကိုမင်းမင်းညီမနဲ့ငါပါကိုမင်းမင်းဆွေးနွေးမေးမြန်းလို့ရပါပြီ
။ဟုတ်ကဲ့ရှေ့ရလူတွေပြောသွားတာကိုတော့တော်တော်များများဆုံးသွားပါပြီ။ဒါပေမဲ့ဟိုပြောကျင်တာပေါ့နော်။အခုကဟိုဒေါ်ဆန်းစုဒီကိုလည်းကျွန်တော်တို့ကအခုချိန်မှာတွားကြွားပြီးတော့ပြားပေးလို့မရဘူးလေကြာ။ဒါဖြစ်လို့တော့ဒီကနေသားကဟိုကျွန်တော်ပုံဝင်နေနေဟိုပါပေါ့နော်။နည်းနည်းလေးဟိုဒီလိုပြောမယ်ဆိုကြဟိုတက်မတော်ဘက်ကလည်းဟိုလူလာလာပါအောင်မှလည်းဖြစ်မအောင်အဲ့ဒါအဓိကတော့တက်မတော်ကလူလာလာမပါလည်းဟိုဒေါ်ဆန်းစုကြည်ကဒီလောက်ကြီးတဲ့သူကလုပ်ပေးခြင်းနဲ့ဆိတ်ရှိနေတယ်အာမီတိုင်းကနေပြီးတော့ဟိုကန့်လန့်ဒီကန့်လန့်လို့ဒါကျွန်တော်ရှင်းရှင်းပြောတာပါနော်ဟိုကန့်လန့်ဒီကန့်လန့်လုပ်နေနေဆိုရင်ဒါသူ့မှာလုပ်ကတာဒီကန့်လန့်ပဲဖြစ်တာနော်အဲ့အဲ့လိုမျိုးလို့ရှိတာပဲနော်အဲဟိုသူကဒီပဲကောင်းအောင်လုပ်ပေးခြင်းခြင်းတွေနဲ့ဟိုကြည်ရင်းမှာကဘယ်လိုမှဟိုဟိုဆိုတော့ဒီညနေလို့မရဘူးပဲဟိုပါပဲဗျာဟိုဒီစခန်းရေးခင်းပဲကြည့်တော့ဗျာဟိုဖြစ်နေကြတာဒီကောမန့်ညိုညိုပေးနေကြတယ်ပေါ့နော်ဆိုတော့အဲ့ဒါကြီးကဘာလဲဆိုတော့တော်တော်ကကိုကြီးပြောနေပေါ့ဟိုခေါင်းဆောင်ပိုင်းကြီးထိတ်တိုက်ရင်းဆိုင်ဖြည့်ရှင်းရမယ့်ပြဿနာကြီးပေါ့နော်ဒါကျွန်တော်တို့အမြင်ကအဲ့လိုမြင်တယ်ပေါ့ဟောနော်ဟိုခေါင်းဆောင်ပိုင်းကြီးရင်းဆိုင်ဖြည့်ရှင်းရမယ့်ဆိုတော့ပြောတယ်ဒီဘက်ကမှနိုင်ငံရေးပဲဗျာဟိုပုံမလေးဒီဟိုဒါကများဟိုဒီဒေါ်လာအိမ်မောင်ရှိတယ်ဗျာဒါဥမာပေါ့နော်ဟိုတော့ဒီချိန်တိုင်းပြေတော့ပုံမှန်ရင်ဒီဘက်မှာကျွန်တော်ကကျွန်တော်ကဘာလုပ်ပေးရမလဲကျွန်တော်ဘာသိရှင်းလဲဒါပုံမှန်ရင်ပြောပြတယ်ကောဒီလိုမပြောလဲတပောက်အပောက်ဆက်ဆက်ရေးကြောက်ပုံမှန်ရင်နေတောင်ချပြတော့မှန်တယ်သူ့ဒီမဲ့လေသူ့ပြောလို့ကောနော်ဟိုကိုယ်ပြည်ရင်းအရေးခဲရဟိုပြပအကြောင်းအရာတွေဝင်ရောက်ပြတ်ပြတ်လာတယ်မျိုးကြီးပြတ်တတ်တာပေါ့နော်အဲအဲ့လိုမျိုးလေးပေါ့ပြောလို့ရုပ်ပေးတူပါရဲ့ကျွန်တော်တို့ဒီတက်မတော်အွားကြီးတော့ကြီးပဲကောင်းအောင်လုပ်ပေးနေတယ်ဒီတက်ဒီမှာရှိနေတဲ့အာမီတိုင်းလေးရရှိတဲ့အခွေကြီးတွေအားလုံးကသူ့ပေါ်လဲဝိုင်းဝန်းပြီးတော့ဟုတ်တယ်ဒီမှာဒီလေတို့ပြလို့ရမယ်လို့ပြန်လာတယ်နော်
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါဒီလိုင်းပေါ်မှာတော့ခဏနေပြီးပါအောင်ကျွန်တော်မတ်တိန်နီဦးကိုကိုမင်းမင်းဆွေးနွေးသွားတာနဲ့ချက်တင်ပတ်သက်လို့ပြန်မေးချင်ပါတယ်ခုနကကိုမင်းမင်းပြောသွားတာစစ်တပ်ကလိုက်ပါမှုမရှိတဲ့ခါကျတော့စစ်တပ်ကိုစီးဟုံးနေတဲ့အချိန်ကာလသူနားလည်ပေးဖို့ဆိုတဲ့အမြင်မတ်တိန်နီဦးရဲ့အမြင်ရောကိုမင်းမင်းဆွေးနွေးပေါ်မှာဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ရှင်စစ်တပ်ကိုဟိုစစ်တပ်ကငကိုလေးကသူတို့ရဲ့ဟိုစစ်တပ်ကရည်တည်ချက်နဲ့စစ်တပ်ကစစ်တပ်စစ်ဆိုးရရှိရေးဆိုတဲ့မူကတခါမှမပြောင်းခဲ့ဘူး။ပြောင်းမယ်လို့လည်းသူတို့တခါမှအရေးကြောင့်လည်းမပြောင်းခဲ့ဘူးပေါ့နော်။ဆိုတော့ဒါကိုတိတိကျကျနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရမယ်ဒီစစ်ဆိုးရနဲ့အတူတူတွဲပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်ထဲမှာလည်းအစိုးရဖက်လုပ်တော့မယ်ဆိုကြတဲ့ကဒါဒီကျူတီကြီးဖြစ်မှုရှိလာရတော့မယ်ဖြစ်ဖြစ်တယ်။ဟိုထူးပြီးတော့မှဒီခွေဒီတက်နဲ့တော့ဟိုခွေဒီဟိုခွေနဲ့ကျော်ဆိုပြီးတော့လိုက်ရောဒီခလေးကိုမုံပေးချော်တယ်လို့မျိုးနဲ့ချော်ပြီးဆက်ဆောင်ရမှာမျိုးဟုတ်ပါဘူး။ဒါဒီနိုင်ငံတော်ရဲ့စနစ်တစ်ခုကိုတည်ဆောက်တာဒီစနစ်တစ်ခြားနဲ့ဘူပေါ်မှာရပ်တည်ပြီးတော့ဆက်ဆောင်စီရင်တဲ့နိုင်ငံရဲ့ခံမျိုးဖြစ်ရပါမယ်။ဟိုအစိုက်လိုက်ပြီးချော်ရမျိုးနဲ့လုပ်ခဲ့အစိုးရစနစ်ဆိုရင်ဒါကျမတို့လူတွေနဲ့ခိုင်မာတဲ့ဒီမိုကရေစီဆိုတာစနစ်ကမှမဟုတ်ပါဘူး။ဒါကြောင့်မို့လို့စစ်အစိုးရကစစ်တပ်တွေပဲနေနေဆိုရင်ဒီက85ရာခိုင်နှုန်းတော့အရက်ခက်အစိုးရကနေပြီးတော့ဒီ2008ခုအောက်မှာကိုပဲစစ်အစိုးရကမူမူလိုက်ပါပြီးတော့တောင်းပန်လာနိုင်မှုကြီးကောင်းလန်းကောင်းကြီးကိုဒီထင်ရမှာဖြစ်ပါတယ်။အခုလိုမျိုးဆန်ရှင်တွေရှော့လိုက်တဲ့စီးပွားရေးတိုးတက်လာခြင်းအဖြစ်စစ်အစိုးရကလည်းစိတ်ယုံတော်မှာပေါ့သူတို့ကလည်းစီးယုံလို့ကောင်းမှာပေါ့ဆိုတာဒီကအခွင့်အလမ်းအားဖြင့်နိုင်ငံတော်ကနေပြီးတော့စစ်တပ်ကိုလက်သေးနဲ့ယူလို့နေတယ်လို့ကိုဖြစ်နေပါလေရှိ။အဲ့ဒီအစားပိုကောင်းနဲ့လွတ်တော်ရင်းညားတွေနဲ့ကျွန်တော်ကလည်းကတော့ဘောစပစ်ကနေနိုင်ငံရေးအဖြစ်ဖြစ်တဲ့ကတိုက်ပွဲဝင်နေပြီးဖြစ်နေတယ်ဆိုပြီးဒါကျွန်တော်တို့ကလည်းအရင်က ဟိုအားကိုးမျောနေမျောမိနေမှာပါရှင
်ဟုတ်ကဲ့
အခုဆိုတော့စစ်တပ်ကလုပ်တဲ့အမှုတွေပေါ်မှာဥပမာဟိုတလောကဟိုတက္ကသတစ်ခွဲကနေပြီးတော့စစ်သားတစ်ခွဲကနေပြီးတော့အရက်သား၄ယောက်ကိုတတ်လိုက်တဲ့အမှုကိုဖုံးထားတယ်နောက်ဆုံးပေါ်သွားတယ်ပေါ်ရချင်းကြတော့လူ၄ယောက်ကိုတတ်တာထောင်ငါးမှုချလိုက်တယ်ဆိုတော့ဒါဒီဟိုတော်တော်ကိုမမျှတနိုင်ဘူးတရားစီရင်ရေးကစံမှန်ကန်ကန်မလုပ်နိုင်ဘူးဆိုတာထောက်ပြရတယ်
ဟုတ်ကဲ့ပါ
။ဟိုတရားစီရင်မှန်တယ်ရောအုပ်ချုပ်ရေးမှန်တယ်ရောဟိုအမှုစားနိုင်နိုင်နေနေနေချင်းဒီမှာလေဒီမှာနေပါလေ။
ဟုတ်ကဲ့ပါမတည်နေဘူးချင်းစုပါခင်ဗျာ။ကိုမင်းမင်းဒါပြန်ပြီးတော့မတည်နေဘူးဆွေးနွေးသွားတဲ့အပေါ်မှာဒီဆုံးပြပါများပြန်ဆွေးနွေးမင်းများလို့လာရှိပါလေ
။ဟုတ်ကဲ့ဟိုမတည်ရင်ဆွေးနွေးသွားတာကောင်းပါရဲ့ဒီပြောတာလေးရတယ်ဒါရတယ်အမှန်တရားလေးပဲလေ။ဆိုတော့ပြောလို့ပေါ့ဟိုတက်ကရင်းရနေပြီးတော့လူလူလားလားလေးနဲ့ဝိုင်းဝင်းပြီးတော့အပိုင်းကိုပြင်ပေးမယ်ဆိုတော့ဗျာပို့ပြီးတော့ easy ဖြစ်တာလေနော်ဘုရားကဟိုအပြင်မှာတော့ကြောက်ပြနေတယ်ဗျာအတင်းမှာအရင်ထဲမှာကဟိုဟိုငမကြိတ်ယူချထားတယ်လူဖြစ်နေတယ်ဆိုရင်တော့လောက်ကြတာဟိုအဓိကတက်ပဲဗျာတက်ကအဓိကနေမယ်လေဗျာတခြားနေရာတွေကတခြားဒီဟိုတတော်မှတက်တက်တဲ့နေရာတွေကတိတ်ကြီးဝင်းမပြီးတော့အဲ့တော့တက်ကလူလာလာလေးတာဝိုင်းပေါ်ဆောင်ရွက်ပေးမယ်လူလာလေးပါမယ်ဆိုရင်ကျွန်တော်နိုင်ငံငင်းငင်းဘုရားဒေဒေလေးပါဗျာကျွန်တော်ကအဲ့လို
ဟုတ်ကဲ့ခုနကတမဲမတ်တိန်နီဦးပြောထားတဲ့ဆွေးနွေးရတဲ့ချက်ထဲမှာလဲတက်ကိုခုနလိုမျိုးမုတ်ပေးလို့စီအောင်လာတဲ့ဆာလို့ရှိရင်အာတေချာဥပဒေကြားနာစီမင်းတကြနဲ့ကင်တွယ်တင့်နေဆိုတဲ့အမြင်လည်းရှိပါတယ်ကိုမင်းရဲ့အမြင်အောင
်အဲ့အားရဲ့ပြဟိုမပြောမဲဆိုသူတို့ကပြဟိုဒီမဖြစ်တာလို့ပါဗျာလက်ရှိတော့ကျွန်တော်တို့ဟိုဟိုဒီ election ကိုသူတို့ကဟိုမိုင်းလက်ဖြစ်သွားလို့ဒါသူတို့ဟိုလက်ပိုက်ကြည့်နေရတာဗျာဟိုသူတို့မှာအခုဒီရင်ထဲမှာရှင်းမမကြည့်ရအဲ့လိုမျိုးတွေမဖြစ်တင်တော့ဘူးပေါ့ဗျာ new generation တွေအများကြီးကြီးတင်နေပေါ့ဗျာ
ဒ
ီချိန်မှာအားလုံးက harmony ဖြစ်ဖို့လိုနေပြီးစီးလုံးရှိဖို့လိုနေပြီးကျွန်တော်မြင်နေပေါ့နော်အချိန်အတိတ်မရလို့နော်
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးပါအာကျွန်တော်နောက်ထပ်တော့ရှင်အာဒီ line ဘောကကြာသွားပါတယ်မဟုတ်ဘူးအဲ့တော့နောက်တစ်ယောက်ကိုပိုကြီးကိုပဲကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ကိုပိုကြီးအကျွန်တော်တစ်ချက်ကုလသမဂ္ဂဘက်ကိုပြန်လှည့်ကြပါလေကုလသမဂ္ဂကမျိုးသားပြန်လည်သိမြင်ရင်းနဲ့လူခွင့်ရေးအခြေအနေတိုးတက်လာဖို့ကိုဗျိုင်းတူတောက်လျှောက်လုံးမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သူတွန်းလာခဲ့တာပေါ့နော်အခုအခြေအနေမှာတော့မြန်မာနိုင်ငံဘက်ကခုနဆွေးနွေးနေကြလို့မျိုးသားပြန်လည်သိမြင်ရေးကိုပို့ပြီးတော့ဇောင်းပေးနေလို့ဖြစ်နေတယ်ဗျအဲ့တော့လူခွင့်ရေးအခြေအနေကစိုက်လိုက်မှရောက်နေပြီလားကိုဘူကြီးအမြင်သိကြပါလေဟိုလက်
တလုံးအနေထားရတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရကိုယ်တိုင်ကလူခွင့်ရေးကိုသိပြီးတော့ဧည့်သေးတာမျိုးကိုကျွန်တော်မတွေ့ရဘူးကြရစင်ကောင်းကြပါလူခွင့်ရေးနဲ့အမျိုးသားပြည်နယ်တင်မဲ့ရေးဆိုတော့ချက်တူကြပါလေလူခွင့်ရေးချင်းတွေတိုးတက်မှုမရှိဘဲနဲ့အမျိုးသားပြည်နယ်တင်မဲ့ရေးပြင်းထန်ဖို့ဆိုတော့လေအတော်လေးကိုခက်ခဲတဲ့ကိစ္စပါဘာဖြစ်လို့လဲဆိုတော့တိုင်းရင်းသားတွေကိုစစ်တိုက်နေမယ်တိုင်းရင်းသားတွေကိုမတရားသဖြင့်လုပ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းရင်းသားတွေရဲ့ယုံကြည်မှုတိုင်းရင်းသားတွေနဲ့ပြည်နယ်ပြည်နယ်မှုဆိုတော့ကအတော်လေးခက်ခဲတဲ့ကိစ္စပါဆိုတော့အဲ့လိုမလုပ်ဘဲနဲ့ကျွန်တော်တို့ကပြည်ရင်းဒီစစ်ပြနေတာအနေဆုံး ceasefire ပေါ့နော်အတွေ့အကြုံဆက်ရည်လုပ်မယ်စကားထံကုန်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ပြည်ထောင်စုကပုံပြီးတည်နေနိုင်မဲ့လမ်းကြောင်းကိုရောက်မယ်တို့ကလူ့ကိုယ်ရေးချုပ်မှုတွေအကုန်လုံးကိုရက်တန်းကရက်ဖို့လိုပါတယ်အဲ့လိုရက်တန်းကရက်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းဒီနိုင်ငံတော်အစိုးရအနေနဲ့ကလက်မှတ်ထိုးဖို့လိုအပ်တာတွေရှိပါတယ်ဥပမာနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးလိုကိစ္စမျိုးဆက်ဆက်ညီမမှုဆိုင်ရာကိုစတင်တဲ့စာချုပ်စာတမ်းတွေလိုမျိုးကိုလက်မှတ်ထိုးမယ်ဆိုလို့ရှိရင်အစိုးရအနေနဲ့နိုင်ငံတကာကိုလည်းဒီလူ့ခွင့်ရေးချင်တဲ့တိုးတက်ဖို့အတွက်အလေးပေးပြီးတော့ဆောင်ရွက်နေတဲ့ဆိုတဲ့သဘောမျိုးတက်တက်ရရောက်တယ်လို့မြန်မာနိုင်ငံထဲမှာလည်းဒီအစိုးရနဲ့တန်ဖိုးမှုစစ်တပ်နဲ့အစိုးရနဲ့ဓာရီကဆက်ဆံမှုတွေမှာလည်းဓာရီကပုံပြီးအထောက်အကူဖြစ်နိုင်တဲ့အလားအလာတွေရှိပါတယ်။ဆိုဒီလိုလူမျိုးကိုအစိုးရကလှုံ့ဆော်မှုတော့လိုပါတယ်။အဲ့လိုမလှုံ့ဆော်မဲနဲ့လူ့ခွင့်ရေးချင်တွေကိုတိုးတက်အောင်လုပ်မယ်လို့မပြတာပဲနဲ့တော့ကျွန်တော်တို့ကလူ့ခွင့်ရေးချင်တွေကလည်းဆိုးရွားနေတဲ့အခါကျတော့ဒီအစိုးရကလူ့ခွင့်ရေးချင်တွေကိုလေးထားပါတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့လည်းပြောဖို့အရန်ခက်ခဲပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှိတူလေတိုင်းကိုပြန်ရောက်လာပါပြီမအူးကြာပါလားထိုင်းနိုင်ငံကမအူးဆွနေလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ်ကုပူကြီးရှိပါတယ်မတ်တိန်နေဦးရှိပါတယ
်ဟုတ်ကဲ့အခုလိုမျိုးပေါ့နော်ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာပေါ့နော်အဲ့လိုဖိအားပေးမှုတွေကြောကြားမလားမလားဆိုတဲ့အခါမှာမြန်မာနိုင်ငံနေနဲ့ဆိုရင်အခုသူတို့ပြောရဲရှေ့ပြောင်းလို့ရှေ့ပြောင်းရှေ့ပြောင်းအခြေခံနိုင်နေခံပြီးများရဲ့လို့ဟိုတပတ်မမတ်မရှိဘဲနဲ့ပေါ့နော်ဝင်ရောက်လာတဲ့ရခိုင်ပြည်မှာရှိတဲ့ဒီစင်ကာလူမျိုးတွေအတွက်ကိုဆိုရင်မှာအစိုးရအနေနဲ့ကချိန်ဖို့ပြတ်တရက်လို့လည်းဖြစ်နေပါတယ်အဲ့ဒီအတွက်ဆိုလို့ရှိရင်ကျွန်မစိတ်ထဲမှာထင်တာတော့ဒီစင်ကာလူရှေ့ပြောင်းတွေပေါ်မှာပေါ့နော်မြန်မာအစိုးရအနေနဲ့ပေါ့နော်ဟိုဗလဲလူသားချင်းစာနာပြီးတော့တရားမျှတရေးနောက်ပြီးတော့နေနေနေခံဒီတမရှိတဲ့ရခိုင်နေနဲ့တနည်းတစ်ခါမဖြစ်သေးဘူးလေဟိုစက်မှတ်တိုင်တွေရမှာလည်းဖြစ်တယ် ဒီအတွက်ဆိုရင်ကျမတို့မြန်မာပြည်မှာပေါ့နော်ဟိုလူခွင့်ရေးတွေအကြီးအကဲရှိနေပြီလားဆိုပြီးတော့ကုလသမဂ္ဂထောက်ထားလာမယ့်ကိစ္စတွေမှာဆိုလို့ရှိရင်တကယ်ဆိုရင်ဒါတွေကိုဟိုအကောင့်ထည့်ပြဖို့ဟိုခွဲခြားဆက်ဆံတာမရှိဖို့ဆိုတာမြန်မာအစိုးရအနေနဲ့ပေါ့နော်မြန်မာအစိုးရအနေနဲ့ဟိုတက်မလိုက်တဲ့အနေအထားရှိတယ်ဆိုတာကိုပြန်ဖြတ်ချပြသမှုလည်းလိုအပ်နေပါတယ်စိန်ခေါ်ချက်တွေရှိနေတယ်လို့လည်းကျွန်မ
โอเคမမအူကျေးဇူးပါခင်ဗျာမအူပြောသွားတဲ့အချက်ကတော့မူဟိုဟာသဘောထားအမြင်နေပေါ့ကျွန်တော်ကုဘူကြီးကိုနောက်ဆုံးကျွန်တော်မေးခွန်းပေးချင်ပါတယ်အခုဒေါန်ဆန်းစုကြည်ကအခုဗိုလ်တုံးနေဆိုလို့ရှိရင်အာကုလသမဂ္ဂထူထူညီလာခံမှာသူတို့အသုံးနှုံးရဆိုရင်စုရတင်အောင်သုံးလို့ဆိုမူဝါဒဆိုင်ရာမေးခွန်းတရားကိုသူတို့ပြောမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့အခုဒီမေးခွန်းပြောတာကတော့ကုလသမဂ္ဂမှာဒေါန်ဆန်းစုကြည်ဆက်တွေ့ဆောင်ရွက်သွားရတဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်စရာတွေရှိမလဲကုဘူကြီးတမနစ်လောက်ချိန်ရပါတယ်
အဲ့တော့ဟိုကျေတလုံးကတော့ကျွန်တော်တို့မူဝါဒဆိုင်ရာတွေပဲပြောမှာဖြစ်တဲ့အတွက်လက်ဂျီဇူတွေအတွက်ကတော့အကျိုးအများကြီးကျွန်တော်တို့ညှော်လင့်လို့မရပါဘူးဒီပုံမှာကျွန်တော်တို့ဆောင်ကြည့်ရမယ့်အနေအထားတွေပဲရှိပါတယ်ဆိုတော့ဒါပေမဲ့တည်ကြတာကဒီကုလသမဂ္ဂလို့အစည်းအဝေးမျိုးမှာမြန်မာနိုင်ငံရဲ့အတိုင်းအတာကိုမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်းအတာစကားပြောခွင့်ရတာကတော့ကျွန်တော်မြန်မာပြည်သူပြည်သားတွေအကုန်လုံးကိုယူရမယ့်ကိစ္စပါဒါပေမဲ့အဲ့မှာကြောနေတဲ့မူဝါဒတွေအတိုင်းကျွန်တော်တို့မြန်မာပြည်ထဲမှာပြန်ပြီးတော့အကောင့်တွေဖော်လို့ရမရဆိုတာကတော့ကျွန်တော်တို့အတိုင်းအတာဟုတ်တော့ဆက်စပ်ကြည့်ပုံမှာပဲကျွန်တော်တို့ပို့ပြီးတော့မူတည်တော့မှာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ diet delay season အခုချိန်လဲဆစ်တော့လို့ပါပေါဝင်ဆွေးနွေးပေးတဲ့မတ်သိန်ဒီဦးရောကုဘူကြီးရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ထူထူညီလာခံမှာတော့ဒေါန်ဆက်စုကြီးကမနေ့ကဗုဒ္ဓဟူးနေ့အဲကျွန်တော်တို့မြန်မာဆန်စံချင်းဆိုညပိုင်းမှာမိကုံးစတင်ပြောမှာဖြစ်ပါတယ်ခင်ဗျာကျွန်တော်အခုပေါဝင်ဆွေးနွေးပေးတဲ့ပုံကူရောပြည်နယ်ဆွေးနွေးပေးတဲ့ပုံကူရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet delay season ဒီမှာပဲကျွန်တော်ဝင်ပြပါ